အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းဟက်စ်ဘိုလာခေါင်းဆောင်ဟက်ဆန်နာစရီလာတေဆုံသွားပြီဆိုတာကိုအဖွဲ့ကဒီကနေ့အတည်ပြုပြောဆိုပါတယ်။ခေါင်းဆောင်တေဆုံသွားတယ်ဆိုပေမဲ့ရန်သူတွေအပေါ်ဘာသာရေးစစ်ပွဲဆက်လက်ဆင်နွှဲသွားမှာဖြစ်တယ်လို့ပါလက်စတိုင်းကိုဆက်ပြီးတော့ထောက်ခံသွားမယ်လို့အီရန်ကငွေကြေးနဲ့လက်နက်ပံ့ပိုးပေးနေတဲ့ဟက်စ်ဘိုလာစစ်သွေးကြွအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဖိနှိပ်သူတွေကိုကျွန်းလန့်သူလို့ဟက်ဆန်နာစရီလာကိုတင်စားပြီးအီရန်ဒုသမ္မတဂျာဗက်ဇာရီဖ်ကဟက်စ်ဘိုလာခေါင်းဆောင်တေဆုံမှုအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်။ဟက်စ်ဘိုလာဌာနချုပ်ရှိတဲ့ဘေရုမြို့တောင်ပိုင်းကိုတောက်ကြနေတုန်းကပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာဟက်စ်ဘိုလာခေါင်းဆောင်တေဆုံသွားတယ်ဆိုတာကိုအစ္စရေးစစ်တပ်ကလည်းဒီကနေ့အစောပိုင်းတုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဟက်စ်ဘိုလာဖွဲ့ရဲ့တောင်ပိုင်းစစ်မြေပြင်ဆိုင်ရာတပ်မှုကြီးအလီခါခီအပါအဝင်တခြားတပ်မှုတွေနဲ့အတူဟက်စ်ဘိုလာခေါင်းဆောင်နဲ့ဆရီလာကိုတုတ်တင်နိုင်ခဲ့တာဖြစ်တဲ့ဆိုပြီးတော့အစ္စရေးစစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။ပေရုမြို့တောင်ပိုင်းဒါဟီယာရက်ကွက်ကလူနေအဆောက်အဦတစ်ခုမြေအောက်မှာရှိတဲ့ဟက်စ်ဘိုလာအဖွဲ့ဌာနချုပ်မှာထိတ်တန်းခေါင်းဆောင်တွေရှိနေတယ်ဆိုတော့ထောင်လိုင်းရေးသတင်းအတိအကျရတဲ့အတွက်အစ္စရေးလီစစ်လေယူနေကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ပြောပါရယ်ဟက်ဆန်နက်ဆရီလာဟာဟက်စ်ဘိုလာအဖွဲ့ကို32နှစ်ကြာဦးဆောင်ခဲ့တဲ့သူဖြစ်ပြီးဒေသတွင်းမှာအင်အားကြီးစစ်သွေးကြွအဖွဲ့တစ်ခုဖြစ်အောင်ဆောင်ရွက်ခဲ့တဲ့သူဖြစ်ပါရယ်ရှင်